မနိုင်ငံမှာကွန်ပျူတာအင်တာနက်သုံးစွဲမှုပိုမိုများပြားကျေပြန့်လာချိန်မှာပဲကွန်ပျူတာထဲမှာထည့်သွင်းသုံးစွဲတဲ့ software တွေကိုခိုးကူးတွေမသုံးဘဲ software အစစ်အမှန်တွေသုံးစွဲကြဖို့ကမ္ဘာထိပ်တန်း software company ကြီးဖြစ်တဲ့ Microsoft ကတိုက်တွန်းလိုက်ပါတယ်လက်ရှိမြန်မာနိုင်ငံမှာအများစုသုံးနေကြတဲ့ software တွေဟာ copy ပွားယူထားတဲ့ pirated software တွေများတယ်လို့ Open Myanmar Initiative ကနည်းပညာအရာရှိကိုစိုးတီဟာနောင်ကအခုလိုရှင်းပြပါတယ်
တော်တော်များများတော့ copy သုံးကြတာများတယ်ဗျတချို့လေဆိုလို့ချင်းတို့အဲ့ဒီຢာတွေက copy သုံးတယ်ဆိုတော့တို့မသိကြဘူး။ဘာကြောင့်လဲဆိုတော့ set ဝယ်ကလေးကဆက်ရောင်းတဲ့ဆိုင်ကနေအားလုံးလကားထည့်ပြလိုက်တဲ့ခါကျတော့အကုန်လုံးလကားရတယ်ဆိုပဲထင်နေရတာဗျ။အ
ဲ့တော့ copy သုံးကြတာများတယ်ဆိုတော့ဒီ original software တစ်ခုကိုဝယ်သုံးဖို့အတွက်ကမြန်မာပြည်မှာဘယ်လောက်ထိ accessibility ပေါ့နော်လွယ်လွယ်ဘယ်လောက်ဝယ်လို့ရတယ်လဲ။နောက်ဟိုလူတိုင်းရောဝယ်နိုင်ခွင့်ဝယ်လို့ရတဲ့အခြေအနေမျိုးရှိလားရှင့်။
အဲလူတိုင်းဝယ်လို့ရတဲ့အခြေအနေရှိဖို့ကတော့မလွယ်ဘူးဗျ။ဒီရန်ကုန်မှာအားလုံးကစိုင်းကြီးတွေမှာ Windows OS လိုမျိုးတွေတောင်းဝယ်လို့ရှိရင်ဝယ်လို့ရတာတော့ရှိတယ်ဗျ။ဒါပေမဲ့ဈေးကတော့အတိုင်းအတာတစ်ခုကြီးကြီးတယ်လို့ပြောလို့ရတယ်ဗျ။ဥပမာ OS ကျွန်တော်တို့ Windows OS ကိုကျွန်တော်တောင်းရမယ်ဆိုရင်2သိန်းကျော်တော့ပေးရတယ်ဗျ
။ Copy software ဆိုရင်ဘယ်လောက်กว่าဈေးဘယ်လောက်กว่าပါလဲရှင်
။ဘာမှမဆိုင်တော့အောင်กว่าပြောရမှာပေါ့။ဥပမာ set တစ်ခုထဲမှာသူတို့ထည့်တင်ထည့်လိုက်တဲ့ဟာတွေအားလုံးထည့်ပေးမယ်ဆိုလို့ရှိရင် DVD နဲ့တောင်းဝယ်မယ်ဆိုရင်တော့အလုံးလုံးပေးရ9000လောက်နေတယ်အားလုံးပြည့်စုံအောင်လုပ်လို့ရတယ်။ညီမငွေ9000လောက်နေsoftware တွေအားလုံးပေါ့နော်ဖိုင်တွေမဟုတ်ပဲနဲ့သုံးမယ်ဆိုလို့ရှိရင်ကျွန်တော်နိုင်ငံအနေနဲ့ဒီဥပမာចောင်းသားပြောက်ရဲ့ဝင်ငွေအနေနဲ့အဲ့ဒါတွေအားလုံးတတ်နိုင်ပါမလားဆိုတော့စဉ်းစားရရှိရဗ
ျကို့အတွက်အသုံးလိုတဲ့ software တခုကိုအကုန်ကြခံပြီးတော့ဝယ်ခြင်းနဲ့ဆိုရင်တော့မှမြန်မာနိုင်ငံမှာကဘဏ်ကပြားအကျွေးဝယ် credit card ပြားတွင်တွင်ကျဲကျဲမသုံးကြသေးတာကလည်းအခက်အခဲတခုဖြစ်တယ်လို့မြန်မာနိုင်ငံတွေကနည်းပညာအတိုင်းအဝိုင်းတခုဖြစ်တဲ့ဖန်တီးရအဖွဲ့ကနည်းပညာဆိုင်ရာစီမံကိန်းအရာရှိကိုရနောင်ကပြောပါတယ်
ခုလက်ရှိမှာကျွန်တော်တို့လူမျိုးတောင်တွေကဒီတိုင်းကတောင်တွေမရှိချောင်းအိုင်ပါရှိလို့ရှိနေခွဲတဲ့တက်ကမရှိချောင်းပေါ့နော်အဲဒီ online data system တွေအမြဲတမ်းအခုလက်ရှိမှာပြင်ပကြရမတော့ဘူးပြီးဆိုတော့အဲ၄ကြီးတဲ့ track ကိုပုံစံပေးယူမရတာပေါ့နော်ပုံစံပြီးတော့ဆိုအဆင်မပြေတာပို့ပြီးတော့ဒီရဲ့ check ပ
ါအခုနောက်ပိုင်း software အစစ်အမှန်တွေကိုဝယ်ယူမယ်ဆိုရင်တော်တော်များများက online ကနေပြီးတော့ဝယ်ယူ download လုပ်ယူရတာမျိုးတွေဖြစ်နေတော့မြန်မာနိုင်ငံတွေကဝယ်စင်သူတွေအတွက်အခက်အခဲဖြစ်စေပါတယ်
အမှ operating system တခုတို့ share file ကအနည်းဆုံး megabyte ကရာနဲ့တော့ချိန်မှာပေါ့နော် gigabyte တောင်ချိန်ဖြစ်နေလို့ဖြစ်ပါမှာပေါ့အဲ့လိုအခြေအနေမျိုးကြတော့ကျွန်တော်ဒီနဲ့မမြန်တာလို့ဖြစ်တယ် internet က data ပို့ပြီးကြည့်ရမယ်ဖြစ်ဖြစ်ဆိုလို့ရှိရင်ကျွန်တော် download လုပ်ရအစင်ငါပြန်ပြီးပေးပါဦးခင်ဗျာ
တကယ်တော့မြန်မာနိုင်ငံအပါအဝင်ဖွံ့ဖြိုးဆဲနိုင်ငံတော်တော်များများမှာဒီခိုးကူး software တွေကိုတော်တော်လေးသုံးနေကြတာပါဒါပေမဲ့ intellectual property rights လို့ခေါ်တဲ့ညာနာပစ္စည်းမူပိုင်ခွင့်ကိုလေးစားဖို့သုံးဆွဲသူတွေအတွက်ပို့ပြီးတော့လုံခြုံစိတ်ချမှုရှိစေဖို့ software အစစ်အမှန်တွေကိုသုံးကြပါလို့ Microsoft ကတိုက်တွန်းနေတာဖြစ်ပါတယ်။ဒီတော့မြန်မာနိုင်ငံမှာဒီညာနာပစ္စည်းမူပိုင်ခွင့်ကိုလေးစားသင့်တယ်ဆိုတာကိုဘယ်လောက်သဘောပေါက်ကြပါသလဲ။
ကျွန်တော်တို့အဲညာနာပစ္စည်းမူပိုင်ခွင့်နဲ့ပတ်သက်တဲ့အလေးထားမှုအပိုင်းကတော့ကျွန်တော်တို့ဒီမှာအခုလောလောဆယ်နေသားရကြည့်မယ်ဆိုတော့ brown zero ပဲလို့ပြောရမှာပဲဗျ။အဲကြောင့်လို့လူတွေကိုယ်တိုင်ကဟိုဟာကိုဒီလိုမျိုးသူတို့ထည့်ထားတဲ့software တွေကဒါတရားဥပဒေပိုင်နေလို့သူတို့မသိကြသေးဘူးအများအားဖြင့်သူတို့အလကားရတယ်လို့ပဲတွက်ထားကြတာများတယ်ဗျအဲ့တော့အဲ့ဒီကနေစပြီးတော့ intellectual property နဲ့ပတ်သက်တဲ့ဟာကိုပညာပေးတဲ့အစီအစဉ်တွေလည်းအများကြီးလုပ်ဖို့လိုအပ်ဦးမယ်က
ြဒီမှာအထင်တော့လူတွေတော်တော်များများတော့ mobile game တွေဟို intellectual property rights တွေလည်းရမယ်ဆိုပြောကောင်းတဲ့မှာတော့အရှိချင်မယ်မထင်ဘူးကြာဒီ idea ရတော့ဟုတ်ဒီ intellectual property တွေကိုဟာလေးစားချက်မှာပေါ့နော်ဒါမဲ့တကယ်သုံးတဲ့အခါကျလို့ရှင်တော့သူတို့ပြင်ပြတာပဲသုံးကြရမှာပါခင်ဗျာ
တကယ်တော့ software အစစ်အမှန်တွေကိုသုံးဆွဲရင်ဒီ software ဖန်တီးသူတွေဘက်ကလိုအပ်ချက်အတိုင်းလုပ်ပေးနေတဲ့ update တွေကိုသုံးဆွဲသူတွေအနေနဲ့ရယူနိုင်တာကအကောင်းဆုံးတစ်ခုဖြစ်ပါတယ
်ဒါ operating system ရှိတဲ့ browser လေးချူချူကျွန်တော် update တွေအများအားဖြင့်ဆော့ internet ကနေ download ပြီးရင် sorry တွင်းနေရဆိုတော့လေ firewall software သုံးတဲ့ solution ကို new update တွေလည်းအတွင်းလို့မြင်ရမှာဟုတ်ပါအပြင်လည်းဖြစ်အောင်ပြီးတော့နောက်ဆုံးကကျွန်တော်ဒီခါချင်းနဲ့နည်းနည်းလေးဝင်လို့ရတဲ့အဖြစ်ရောက်ပြီဆိုတော့ကျွန်တော် original software ကိုတော့ဘယ်အများကြီးပို့ပြီးတော့ဆက်ပြီးရောက်ပါတယ်။တော့လည်းပို့ပါတယ
်။ကိုရနောင်ကဒီ IT expert တယောက်အနေနဲ့တော့ဒီဟာတွေကိုနားလည်တဲ့ original software ဆိုလို့ရှိရင်ဘယ်လိုမျိုးအကျိုးကျေးဇူးတွေတောင်းရတာပို့ပြီးတော့ရှိတယ်လဲဆိုတာကိုသဘောပေါက်တယ်ပေါ့။ဒါပေမဲ့မြန်မာနိုင်ငံမှာ computer သုံးနေတဲ့သူတာမန်လူတွေအနေနဲ့ကတော့သူတို့တွေဒီ original software သုံးတာနဲ့ pirated software သုံးတာနဲ့ကွာခြားမှုကိုအသေးစားနားလည်သဘောပေါက်တယ်လို့ထင်လားရှင
့်။အဲ့တော့ကမ္ဘာတော့သုံးတဲ့လူဆိုလို့ရှင်တော့ကျွန်တော်အရင်တော့ through the system မှာတွင်ထား original လားဘာ pirated တာမှာသိချင်မှသိမယ်
။ pirated copy ခိုးကူး software တွေကိုမသုံးသင့်ဘူးဆိုတာကိုနားလည်ပေမဲ့ software အစစ်အမှန်တွေကိုအခက်အခဲအမျိုးမျိုးကြောင့်ဝယ်မသုံးနိုင်တဲ့မြန်မာနိုင်ငံကသူတော်တော်များများကတော့ဘယ်သူမှမဆိုအခမဲ့သုံးနိုင်အောင်လို့ဖန်တီးပေးနေတဲ့ open source software တွေကိုအသုံးများကြတယ်လို့ IT ပညာရှင်ကိုစိုးတီဟာနောင်ကပြောပါတယ်။အဲ့တော့အဲ့လိုမျိုး open source software မျိုးကရောဘလောက်လွယ်လွယ်ကူကူရနိုင်ပါသလဲ။
ကြားနိုင်ပါတယ်ဗျအဲ့ဒီလိုမျိုးဒီရခမဲ့ဒီ software တွေနဲ့ပတ်သက်တဲ့ OS တွေပေါ့နော် software တွေဘယ်လိုမျိုးကူညီပေးတဲ့ဒီ community တွေပါတယ်လက်ရှိတယ်ဗျဥပမာဥမာတူမြန်မာလိုကိုတင်းလိုမျိုးနောက်တစ်ခါကျတော့အဲ့ဒီ Fedora မြန်မာလိုမျိုးအဲ့လိုမျိုးဖွဲ့ရလက်ရှိတယ်ဗျ
အဲ့တော့အဲ့လိုမျိုးဒီအခမဲ့ရတဲ့ software တွေကိုသုံးတဲ့အခါမှာရောဟိုလိုအပ်ချက်တွေမရှိနိုင်အောင်လားရှင
်အာလိုအပ်ချက်ကအတိုင်းအတာအထူးတွေရှိနိုင်ပါတယ်ဥပမာဟို graphic design လိုမျိုးချိန်မယ်ဆိုလို့ရှိရင်တော့အလုံးပြည့်စုံတဲ့ဟိုဟာတစ်ခုအနေနဲ့မရနိုင်ဘူးပေါ့နော်ဒါပေမဲ့ကျန်တဲ့အစိတ်ပိုင်းဒီမှာတော့ဥမာစီးရင်စရာလုပ်မယ်ဆိုလို့ချင်းနောက်တစ်ခါစာစာရေးလုပ်မယ်ဆိုလို့ချင်းနောက်တစ်ခါဟို PowerPoint presentation တွေပါလုပ်မယ်ဆိုရင်အလုံးပြည့်စုံရှိတယ်ဗ
ျမြန်မာနိုင်ငံမှာအခုဆိုရင်တော့ mobile application တွေပြည်ရင်းသုံး software တွေကိုဖန်တီးတဲ့ဒီ software developer ကျွမ်းကျင်သူတွေလည်းတော်တော်များများရှိနေပါပြီဒီလိုအခြေအနေမျိုးမှာညာနာပစ္စည်းမူပိုင်ခွင့်အပေါ်အလေးထားပြီးတော့စစ်မှန်တဲ့ software တွေကိုပဲသုံးလာကြအောင်လို့ ICT လုပ်ငန်းတိုးတက်အောင်ဆောင်ရွက်နေသူတွေဘက်ကဘာတွေစူးစမ်းလုပ်တယ်မှာလဲ။
ညာနာပစ္စည်းမူပိုင်ခွင့်ကတော့ကျွန်တော်တို့နိုင်ငံအနေနဲ့ဒါမဖြစ်မနေလုပ်ဖို့လိုအောင်မဲ့အပိုင်းမှာရှိပါတယ်ဗျ။ဘာကြောင့်လဲဆိုတော့ကိုရီးယားသူတို့ကြီးကဝယ်မသုံးဘူးဆိုရင်ကိုရီးထုတ်လာတဲ့ဟိုဟာတွေ application တွေ software တွေလည်းသူကဝယ်သုံးမှာမဟုတ်ဘူးဗျ။အဲ့လိုမျိုးအခက်အခဲရှိတယ်ဗျ။တစ်ဖက်ကကြည့်ပြန်တော့လဲဒီဟာတွေအားလုံးကိုကျွန်တော်တို့အကုန်ကျခံမယ်ဆိုရင်ဈေးကအရင်ကြီးတယ်အဲ့ဒီအတွက်ကြောင့်ရှင်းနိုင်လို့ရှိရင်ပေါ့နော်အဲ့လိုမျိုးဒီ Microsoft လိုပေါင်းနဲ့ထိတွေ့ပတ်သက်ဆက်ဆံနေတဲ့သူတွေက Microsoft ကိုကျွန်တော်တို့ဒီ localize version အနေနဲ့ဈေးချပြီးရောင်းပေးတာမျိုးတွေ request လုပ်တာမျိုးတွေအဲ့လိုမျိုးတွေလုပ်မယ်ဆိုရင်တော့အခြေအနေကောင်းတယ်ဗျာကျွန်တော်တို့ BNI နိုင်ငံမှာလုပ်တဲ့ပုံစံမျိုးပေါ့နော် BNI နိုင်ငံကအကြောင်းသားတွေအတွက်ဆိုလို့ရှိရင်ဒါ Microsoft ကနေပြီးတော့ဈေးချပြီးတော့ចောင်းသားတွေဝယ်နိုင်တဲ့ဈေးနဲ့ OS ကိုရောင်းပေးတာမျိုးတွေရှိတယ်ဗျာအဲ့လိုမျိုး season တွေကိုကျွန်တော်နိုင်ငံမှာလုပ်မယ်ဆိုလို့ရှိရင်လည်းဒါဆိုလို့ရှိရင်ကျွန်တော်တို့ဒီနဲ့ဒီ original OS ကိုဝယ်သုံးရမှာဈေးသက်တာပါလိမ့်မယ်
online payment service ကြောင့်ဒီ mobile payment service အပေါ်ဒီအဆင်ပြေလာရလို့ software တွေကိုလည်းသူတွေကဝယ်နိုင်တဲ့လူတွေကတော့ဝယ်ချင်ပါပါ
မြန်မာနိုင်ငံတွေက IT ပညာရှင်တွေရဲ့ပြောကြားချက်အရဆိုရင်တော့ software ရဲ့တန်ဖိုးဝယ်ရလွယ်ကူမှုစတဲ့အခြေအနေတွေပြောင်းလဲလာမယ်ဆိုရင်တော့ software အစ်စ်အမှန်တွေကိုတွင်တွင်ကျကျသုံးဆွဲလာကြမယ်လို့မျှော်လင့်ရပါတယ်ရှင်